Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်ဇွန်လ30ရက် VOA American တန်ရဲ့တင်ပြနေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေထိုင်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတင်ပြခုနှစ်ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်လိုက်နဲ့အတူချင်းညပေးတော့မှာဖြစ်ပါတယ် American သမတော် Trump နဲ့တောင်းတောင်နဲ့မြောက်ကိုရီးယားနိုင်ငံနယ်စပ်ကိုဖျက်ချော်ပြီးတော့မြောက်ကိုရီးယားသမ္မတကင်ဂျုံဝန်နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းကစစ်တိုင်းဌာနချုပ်၅ခုမှနောက်ထပ်နှလားကြာအပြစ်ခတ်ရစဲသွားမယ်လို့မြန်မာတပ်မတော်ကဒီကနေ့ကြေညာလိုက်ပါတယ်။ EU နဲ့ဗီယက်နမ်နိုင်ငံကြာလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုစာချုပ်တစ်ချက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။တော်တရှင်နေနာဆင်ရမယ့်သတင်းလွှာတွေမှာတော့တော်တရှင်နေအနေနဲ့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ်ရေဒီယိုနဲ့ TV အစီအစဉ်တွေအားလုံးကိုကိုယ့်ရဲ့ mobile phone ပေါ်ကနေအလွယ်တကူလျှင်မြန်စွာကြည့်နိုင်ဖို့ VOA mobile application ကိုဒီကနေ့ပဲတည်ယူဝင်စတင်မိတ်ဆက်လိုက်ပါပြီ
။ဖုန်းထဲမှာ VOA app ကိုတည်တံ့လုပ်ပေးထားပါတယ်။အဲ့တော့ VOA app ထဲမှာVOA ရထုတ်လွှင့်တဲ့ကမ္ဘာသတင်းတွေ၊မြန်မာသတင်းတွေ၊အားကစားသတင်းတွေ၊ကျွန်တော်တို့ထုတ်ပြန်သတင်းတွေကိုအကန့်လိုက်ကန့်လိုက်ခွဲပြီးတော့
အခြေစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနေတဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့မြမရေးရဆွေးနွေးကံဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်မပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာတောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဆုံးတွင်မြောက်ကိုရီးယားနိုင်ငံဘက်ချမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာသမ္မတဖြစ်တောင်ဝန်ထမ်းဆောင်နေမြောက်ကိုရီးယားကိုတွားရောက်တဲ့ပထမဆုံးအမေရိကန်သမ္မတလည်းဖြစ်လာပါတယ်။သမ္မတထရမ့်ဟာနိုင်ငံကြားရေးဆွဲထားတဲ့နယ်စပ်မြင်းကိုဖျက်ချုပ်ဝင်ရောက်ခဲ့ပြီးတော့နယ်စပ်ကပန်းပေါင်းကျုံကြေးရွာမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်။ဒီနောက်တော့နှစ်နိုင်ငံခေါင်းဆောင်နှစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုပြန်ပြီးတော့လမ်းလျှောက်ဝင်ခဲ့ကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသမ္မတထရမ့်ကိုပြန်တွေ့ရတာဝမ်းသာကြောင်းနဲ့အခုလိုနှစ်နိုင်ငံနယ်စပ်မှာပြန်တွေ့ရလိမ့်မယ်လို့မမျှော်လင့်ထားဘူးဆိုပြီးတော့ပြောပါတယ်။သမ္မတထရမ့်ကလည်းအခုလိုနယ်စပ်ကိုဖျက်ပြီးမြောက်ကိုရီးယားနိုင်ငံတွေဝင်ရောက်ခဲ့ရတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးပြောကြားလိုက်ပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နောက်တစ်ကြိမ်တွေ့ဆုံဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံကိုလာရောက်ဖို့ဖိတ်ခေါ်လိုက်ပါတယ်။သူတို့နှစ်ဦးကြားသီးခြားတွေ့ဆုံမှုကမိနစ်50လောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။သူနဲ့ကင်ဂျွန်အွန်းတို့အလို့သဘောဆွေးနွေးမှုတွေပြန်လည်စတင်နိုင်အောင်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့ကြတယ်လို့ဆွေးနွေးမှုအပြီးမှာသမ္မတထရမ့်ကပြောပါတယ်။ရိုက်တာသတင်းမှာတော့နျူကလ িয়ার ဆွေးနွေးပွဲတွေပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့ရိုက်တာကဖော်ပြပါတယ်။နိုင်ငံခေါင်းဆောင်တို့ကအခုဒီချိန်တွေ့ဆုံမှုဟာတတိယအချိန်မြောက်ဖြစ်ပါတယ်ခင်ဗျာ
။2014ခုနှစ်နဲ့2018ခုနှစ်တွေအတွင်းကမ္ဘာတဝန်းရွှေပြောင်းအခြေချနေထိုင်မှုစ조사သူ3,200တေဆုံးဒါမှမဟုတ်ပျောက်ဆုံးခဲ့တယ်လို့ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကနောက်ဆုံးထုတ်ပြန်တဲ့အစီအစဉ်ခါမှာဖော်ပြထားပါတယ်။တေဆုံးသူအများစုဟာမြောက်အာဖရိကတက္ကသိုလ်နဲ့မြေထဲပင်လယ်ကိုဖြတ်ပြီးဥရောပတိုက်ကိုဝင်လာဖို့စ조사ကြသူတွေဖြစ်တယ်လို့ဆိုပါတယ်။တေဆုံးပြီးစီးရင်အတိအကျမသိရသေးသူတွေနဲ့အလောင်းကိုပြန်မတွေ့တဲ့အခြေအနေတွေရှိခဲ့တာကြောင့်တေဆုံးသူစီးရင်အတိအကျတဲ့အခုထွက်လာတဲ့စီးရင်ကအများကြီးနည်းနိုင်တယ်လို့လည်း IOM ကပြောပါတယ်။ဒါပေမဲ့မိသားစုတွေအတွက်ပုံမကောင်းမွန်တဲ့ဘဝတစ်ခုထူထောင်နိုင်ရင်းနဲ့သူတို့ရင်ဆိုင်နေရတဲ့ပြိပကအကြတဲ့တွေကနေအကာအကွယ်ရနိုင်မယ့်အခြေအနေတွေကိုရောက်နိုင်ရေးအတွက်အနေရကိုကြိုးမဆိုင်ဖဲထောင်ပေါင်းများစွာသောလူတွေဟာသူတို့ရဲ့နေရက်တွေကိုစွန့်ခွာထွက်ပြေးနေကြတာကိုတွေ့ရကြောင်း IOM ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါဗျ။2014နဲ့2018ခုနှစ်တွေအကြာမြေထဲပင်လယ်ကိုဖျက်ဆီးရင်တိဆုံးသူ 18,000 ရှိခဲ့ကြောင်းနဲ့အဲ့ဒီထက်က3ပုံ2ပုံရဲ့အလောင်းတွေကိုပြန်မတွေ့ခဲ့ရဘူးလို့လည်း IOM ရဲ့အစီရင်ခံစာမှာဖော်ပြထားပါဗျ။
မြန်မာနိုင်ငံကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်းကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှနောက်ထပ်နှစ်လကြာအပြစ်ခတ်ရစဲသွားမယ်လို့မြန်မာတပ်မတော်ကဒီကနေ့ကြေညာလိုက်ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီကနေ့ဇွန်လ30ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ထိရောက်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့အပြစ်ခတ်ရစဲကိုနောက်ထပ်နှစ်လတိုးမြှင့်ပြီးလာမယ့်ဩဂတ်လ31ရက်နေ့ထိရစဲလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါပြင်ဒေသခံတိုင်းသားပြည်သူတွေရဲ့ငြိမ်းချမ်းရေးမျှော်လင့်ချက်ငြိမ်းချမ်းရေးမှာပါဝင်လုပ်ကိုင်နေတဲ့သက်ဆိုင်ရာအဖွဲ့အစည်းတွေငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအခုထပ်ပို့ပြီးရုံရုံကြီးကြီးလုပ်ကိုင်နိုင်ဖို့အတွက်အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ပြောပါတယ်။ ဒီစတိုင်း၅ခုကတော့မြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းအရှေ့ပိုင်းတိုင်းအရှေ့လယ်ပိုင်းတိုင်းနဲ့ရှီရီဂန်တိုင်းစစ်ဌာနချုပ်နယ်မြေတွေဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့2018ဒီဇင်ဘာလကစပြီးမြန်မာစစ်တပ်ဖက်ကနှစ်ကြိမ်တိုင်းတိုင်းတစ်ဖက်သက်အပြစ်ခတ်ရစဲခဲ့တာကြောင့်ဒါဟာတတိယအကြိမ်မြောက်အပြစ်ခတ်ရစဲတာလည်းဖြစ်ပါတယ်ဒီလိုအပြစ်ခတ်ရစဲမှုတွေရှိခဲ့ရင်ပဲလေရမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော့မကြာခဏဆိုလိုတိုက်ပွဲတွေလည်းဖြစ်ပွားတာတွေရှိခဲ့ပါတယ်ဒါပြင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တချို့နေရာတွေမှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။တချိန်တည်းမှာပဲပြည်ထောင်စုငြိမ်းချမ်းရေးနဲ့ပြည်လဲတင်းမြေကြီးဘုဟုဌာန UPDJC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဒီကနေ့မှတွေ့ဆုံခဲ့ကြပြီးတော့မကြာခင်သတင်းပတ်တွေအတွင်းဆွေးနွေးမှုတွေဆက်လုပ်ဖို့အစီအစဉ်ရှိတယ်လို့ဒီကနေ့ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးက VOE ကိုပြောပါတယ်။ဒါပေမဲ့ဘယ်နေ့ဘယ်နေရာဘယ်ချိန်မှာတွေ့မယ်ဆိုတာကိုတော့အတိအကျမသိရသေးပါဘူးခင်ဗျာ။
မလေးရှားနိုင်ငံတွင်တရားမဝင်ရောက်နေတဲ့မြန်မာနိုင်ငံသား20ကိုမလေးရှားလက်နက်ကိုင်တပ်ဖွဲ့တွေကထိုင်းမလေးရှားနယ်စပ်ဘူကစ်ကာယူဟီတမ်မြို့မှာစနေနေ့ကဖမ်းဆီးလိုက်ပါတယ်။စနေနေ့ည7နာရီလောက်မှာဖမ်းမိလိုက်တဲ့အသက်20ကနေ30အကြာအသီးသီးရှိကြတဲ့အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းမလေးနယ်စပ်ခြံစည်းရိုးကိုဖျက်ပြီးမကြသေးခင်ကပဲဝင်လာတယ်လို့ယူဆရကြောင်းမလေးရှားအာဏာပိုင်တွေကပြောပါတယ်။သက်ဆိုင်ရာနယ်မြေအပိုင်လူညုံရေးတပ်ဖွဲ့တွေကကင်းလဲစဉ်အဲ့ဒီမြန်မာနိုင်ငံသားတွေကုမ္ပဏီအစားအုပ်တစ်ခုအတွင်းကားနဲ့လူတွေအတင်းချလုပ်နေတာကိုတွေ့ရပြီးတဲ့နောက်မတင်ကားလို့ဝင်ရောက်စစ်ဆေးတဲ့အချိန်မှာတရားမဝင်လာတဲ့သူတွေကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အလားတူပဲထိုင်းနဲ့မလေးရှားနယ်စပ်အနီးကထိုင်းနိုင်ငံစာတာဝခရိုင်တွင်းကိုတောင်တစ်ခုထဲမှာခလင်းငိုသံကြားချောင်းအင်းနီးသားချင်းတွေကတိုင်ကြားတဲ့အတွက်ထိုင်းရဲ့တပ်ဖွဲ့ကတွားရောက်စစ်ဆေးတဲ့အခါမြို့သမီးနဲ့နှုတ်ဆက်အရွယ်ကလေးငယ်တွေအပါအပါဝင်တဲ့တရားမဝင်ဝင်ရောက်လာသူမြန်မာနိုင်ငံသား20လောက်ကိုတွေ့ရှိခဲ့ကြောင်းထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။သူတို့ကိုလူမောင်ခုကုသူတွေကကိုရောင်ထဲမှာထည့်ပြီးအပြင်ကနေတော့ခတ်ပိတ်ထိမ့်သိမ်းထားပုံရကြောင်းထိုင်းရဲ့တပ်ဖွဲ့ကအပြင်ကနေတော့ကိုဖွင့်ပေးလိုက်တဲ့အချိန်အထက်မှာရှိနေတဲ့သူတွေကဝမ်းသွာသွားပုံရကြောင်းလဲထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်။ဒီကိုရောင်ထဲမှာနှုတ်ဆက်အရွယ်ကလေးငယ်2ဦးပါဝင်ကလေးငယ်5ယောက်အရွယ်ရောက်ပြီးသူအမျိုးသား9ယောက်နဲ့အမျိုးသမီး6ယောက်တို့ရှိတယ်လို့ဆိုပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1169 925 kHz 9390ည951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောင်းထုတ်လည်ပေးနေပါရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လည်ပေးနေပါရှင်ဥရောပသမဂ္ဂ EU နဲ့ဗီယက်နမ်နိုင်ငံတို့ကြားသမိုင်းဝင်လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တရက်ကိုဒီကနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဟာ EU အနေနဲ့အာရှတိုက်ကဖွံ့ဖြိုးဆဲနိုင်ငံကြားပထမဆုံးအကြိမ်ကုန်သွယ်ရေးသဘောတူစာချုပ်ဖြစ်ပါတယ်။အခုလိုကုန်သွယ်ရေးသဘောတူစာချုပ်ကိုချုပ်ဆိုနိုင်လိုက်တဲ့အတွက် EU နဲ့ဗီယက်နမ်နိုင်ငံကြားမှာကုန်စည်69ရာခိုင်နှုန်းကိုကုန်သွယ်ကုန်တွေလျှော့ချပေးသွားမှာဖြစ်ပါတယ်။ဥရောပပါလီမန်လွှတ်တော်အမတ်တချို့ကတော့ဗီယက်နမ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေတာကြောင့်ဒီသဘောတူညီချက်ကိုဥရောပပါလီမန်အနေနဲ့အတီးပြုတ်ပေးဖို့တော့လုံးဝမဖြစ်ပါတဲ့ EU နဲ့ဗီယက်နမ်နိုင်ငံကြားဒီကုန်သွယ်ရေးသဘောတူညီချက်ဟာဖွံ့ဖြိုးဆဲနိုင်ငံတစ်ခုနဲ့ချုပ်ဆိုတဲ့ဒီလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေထဲမှာရည်မှန်းချက်အကြီးအမားဆုံးဖြစ်တယ်လို့ EU ဘက်ကပြောပါတယ်ခင်ဗျာ
ထောင်နဲ့ချီတဲ့ဟောင်ကောင်ကျွန်းသားတွေဒီကနေ့လွတ်တော်အစအဦးရှိမှာထပ်မဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့တင်ပတ်တွေတွင်ဆန္ဒပြကြသူတွေကိုမြေယိုဘုံရာဘာကြည်စံတွေအသုံးပြုခဲ့တာကြောင့်ဝေဖန်ခံရတဲ့ရဲတပ်ဖွဲ့ကိုထောက်ခံတဲ့အနေနဲ့ဒီကနေ့ဆန္ဒပြကြတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြပွဲမှာပါဝင်သူအများစုဟာအဖြူနဲ့အပြာရောင်အင်ဂျီတွေဝတ်ထားကြပြီးဒါဟာမျိုးဆက်တစ်ခုအတွင်ဟောင်ကောင်ကျွန်းမှာနိုင်ငံရေးအရသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကိုပုံဖော်ပြသနေတဲ့ပြရုပ်လေးဖြစ်ပါတယ်။ဟောင်ကောင်ကျွန်းကရာဇဝတ်ပြစ်မှုနဲ့တန်တရားရှိသူတွေတရုတ်ပြည်မှကြီးမှာအမှုရင်ဆိုင်မှုလွှဲပြောင်းပေးမဲ့ဥပဒေမူကြောင့်ကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာအခုလအတွင်းစံချိန်တင်လောက်တဲ့ဆန္ဒပြပွဲကြီးနှစ်ခုဖြစ်ပေါ်ခဲ့ပြီးတဲ့နောက်အဲ့ဒီဥပဒေမူကြောင့်ကိုဆန့်ကန့်ထားပါတယ်။ဆန္ဒပြပွဲတွေအတွင်းဟောင်ကောင်မှာမကြုံမှုတဲ့ထိတဲ့ရင်ဆိုင်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။
ဂျပန်နိုင်ငံကငါးဖမ်းသမားတွေဟာဒီနေ့မှာတော့စီးပွားဖြစ်ဝေလာငါးဖမ်းတာတွေပြန်လုပ်ဖို့အတွက်စတင်ပြင်ဆင်နေကြပါပြီ။ဒါဟာနှစ်ပေါင်း30ကြာကာလအတွင်းဂျပန်နိုင်ငံအနေနဲ့စီးပွားဖြစ်ဝေလာငါးဖမ်းတာတွေကိုပထမဆုံးအကြိမ်ပြန်လုပ်မှာဖြစ်ပါတယ်။ဂျပန်နိုင်ငံကသူတို့အနေနဲ့နိုင်ငံတကာဝေလာငါးဖမ်းစည်းတဲ့ကော်မရှင်ကနေနှုတ်ထွက်ပြီးမနေ့ကဇူလိုင်လ1ရက်နေ့ကစတင်ပြီးစီးပွားဖြစ်ဝေလာငါးဖမ်းတာတွေပြန်လည်လှုပ်ဆောင်တော့မယ်ဆိုပြီးတော့မနေ့ကကြေညာခဲ့တာပါ။ဒီလိုကြေညာခဲ့တာကြောင့်တဝန်းလုံးကဂျပန်နိုင်ငံပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပြီးတော့ကမ္ဘာမှာရှိတဲ့ဝေလာငါးတွေအတွက်လည်းစိုးရိမ်မှုတွေထိုးလာခဲ့ပါတယ်။ဂျပန်ကတော့ဒီဝေလာငါးမျိုးစိတ်အများစုဟာမျိုးတုံးပျောက်ကွယ်မှုကိုစိုးရိမ်စရာမရှိသေးဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံကိုလက်ရှိအုပ်ချုပ်နေတဲ့စစ်ကောင်ဆောင်တွေကိုဆန့်ကျင်တဲ့လူထုဆန္ဒပြပွဲကြီးကျင်းပဖို့စီစဉ်ထားတာကြောင့်မြို့တော်ခတ်ထုံးမှာဒီကနေ့တင်းငွေနေ့မှာလုံခြုံရေးတွေတိုးမြင့်ချထားပါတယ်။ဆူဒန်စစ်တပ်အနေနဲ့ဆန္ဒပြသူတွေကိုအကြမ်းဖက်နေမှုတွေမလုပ်ဖို့တောင်းဆိုမှုတွေအရှိန်မြင့်ဖြစ်ပေါ်နေချိန်မှာပဲအခုလိုတိုက်အင်အားတွေကိုတိုးမြင့်ချထားတာပါ။ဇွန်လ3ရက်နေ့ကပြုလုပ်ခဲ့တဲ့ထန်တပိတ်ကိုတိုက်အင်အား3ဖြုတ်ခွင်းခဲ့တာနဲ့အတိုက်ခံတွေရဲ့လှုပ်ရှားမှုကြီးကြီးထွားမလာအောင်အာဏာပိုင်တွေကထိန်းချုပ်တဲ့အနေနဲ့အင်တာနက်တွေပိတ်ပစ်လိုက်တာတွေကြောင့်အတိုက်ခံတွေရဲ့လှုပ်ရှားမှုအရှိန်လျှော့ကျလာနေချိန်မှာတန်းနဲ့ချီတဲ့ပြည်သူတွေပါဝင်တဲ့ချီတက်ဆန္ဒပြပွဲကျင်းပဖို့စီစဉ်တာဖြစ်ပါတယ်။စီယုံကျုပ်ရှိမှာအပီလာ6ရက်နေ့ကဆလုထန်တပိတ်ကျင်းပနေတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့တဲ့အတွက်လူပေါင်းဒါဇင်နဲ့ချီလဲတိုက်ဆုံခဲ့ရပါတယ်။ဆူဒန်နိုင်ငံရဲ့အာဏာသိမ်းစစ်ကောင်ဆောင်တွေနဲ့ဆန္ဒပြသူအတိုက်ခံတွေအကြားအီသီယိုးပီးယားနဲ့အာဖရိကသမဂ္ဂအဖွဲ့တို့ကကြားဝင်ဆက်ဆက်ပေးနေတဲ့အချိန်မှာပဲဒီကနေ့တနင်္ဂနွေနေ့နေ့လယ်ပိုင်းမှာဆန္ဒပြပွဲကိုစတင်မှုစီစဉ်ခဲ့ကြတာဖြစ်ပါတယ
်။တနင်္ဂနွေညပိုင်းနောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးခဲ့တာပါ။အခုတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပပြုလုပ်ခဲ့တဲ့ VOA Mobile App မိတ်ဆက်ပွဲအကြောင်းကိုတင်ဆက်ပေးခြင်းပါတယ်။တော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကထုတ်ပေးနေတဲ့နေ့စဉ်ရေဒီယိုနဲ့ TV အစီအစဉ်တွေအားလုံးကိုကိုယ့်ရဲ့ mobile phone ပေါ်ကနေအလွယ်တကူလျှင်မြန်စွာကြည့်ရှုနိုင်ဖို့ VOE mobile application ကိုဒီကနေ့ပဲတရားဝင်စတင်မိတ်ဆက်လိုက်ပါပြီ။ဒီကြောင့်ရန်ကုန်မြို့ Junction Square မှာကျင်းပတဲ့အခမ်းအနားကနေဝိုင်းတော်သူမတ်ဤတနာကျော်ကသတင်းပေးပို့ထားပါတယ်ရှင်
။ Okay ကျွန်မအခုတော့ကျွန်တော်တို့ရဲ့ VOE mobile application တယ်လီဖုန်းတွေကိုထည့်သွင်းတဲ့ပွဲအခမ်းအနားမှာရောက်ရှိနေတာပါ။ကျွန်တော်တို့ရန်ကုန်မြို့က Junction Square မှာလုပ်ပါတယ်။ကျွန်တော်တို့ VOE mobile application ကိုပြည်သက်တင်တဲ့မိတ်ဆက်ပွဲတဲ့ပွဲလေးဖြစ်ပါတယ်။ကျွန်တော်တို့ VOE ကိုနားထောင်ကျင်နေကြည့်ရှုကျင်နေဆိုရင် mobile ကနေတစ်ဆင့်ကြည့်ရှုနားဆင်ဖို့ application လုပ်ပါတယ်။အဲ့ဒီခါမှာဟိုတော်ရရှင်တွေအားလုံးဒီပြည်သက်တဲ့အားလုံးအနေနဲ့ဒီ application ကိုဒီမှာလွယ်လွယ်ကူကူနဲ့မထည့်တတ်ဘူးဆိုရင်လည်းကျွန်တော်တို့ဘက်ကနေပြီးတော့ဟိုအားလုံးအဆင်ပြေချောမွေ့အောင်လို့ဒီမှာထည့်ပေးနေပါရောက်လာတဲ့တော်ရရှင်တွေပေါ့လေ။နောက်ပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ VOE ရဲ့အမှတ်တရလက်ဆောင်လေးတွေပေးတယ်။နောက်ပြီးတော့ VOE ရဲ့ကျွန်တော်တို့ဝိုင်းတော်သူဝိုင်းတော်သားတွေနဲ့ဓာတ်ပုံတူတူတွေရိုက်တယ်ဒီလိုအစီအစဉ်လေးတွေနဲ့ပြည်သက်တွေကိုဖိတ်ဆက်ပွဲကျင်းပနေတာပါ။ကျမတို့ရန်ကုန်ရုံးကကိုစီသူကိုဒီ application မှာဘာတွေလုပ်လို့ရလဲဆိုတော့ကျမမေးကြည့်ပါမယ်။ကိုစီသူကျမတို့ရဲ့ VOE application ကဒီသောရရှင်တွေခုတယ်လီဖုန်းနဲ့ထည့်လိုက်တယ်နော်။သူတို့ဘလို့အထောက်အကူဖြစ်မလဲ။ဘာကြောင့်သောရရှင်တွေအနေနဲ့ကျမတို့ရဲ့ VOE application ရှိတင်လာမလဲ
။ကျွန်တော်တို့က VOE သတင်းတွေကို Facebook မှာလည်းကြည့်လို့ရတယ်။ YouTube တို့တခြား social media တွေမှာလည်းကြည့်လို့ရတယ်။ဒါပေမဲ့ social media တွေမှာကြည့်တဲ့အခါလင်းတွေပျောက်သွားတာတော့ကို Facebook မှာလင်းတွေကို VOE သတင်းတွေကိုပြန်ရှာလို့မတွေ့မှဆိုရတဲ့အတွက်ကျွန်တော်တို့ကဖုန်းထဲမှာ VOE app ကိုတည်တံ့လုပ်ပေးထားပါတယ်။အဲ့တော့ VOE app ထဲမှာအာ VOE ရထုတ်လို့နဲ့ကမ္ဘာသတင်းတွေမြန်မာသတင်းတွေအားကစားသတင်းတွေကျွန်တော်တို့ထုတ်ပြန်သတင်းတွေကိုအကန့်လိုက်ကန့်လိုက်ခွဲပြီးတော့အတန်ကြီးပဲတက်တက်ထားထောင်ခြင်းလည်းရတယ်။ဗီဒီယိုကြည့်ခြင်းလည်းရတယ်။သတင်းစာသားတွေပဲဖတ်ခြင်းဆိုလည်းရပါတယ်။အဲ့တော့အလွယ်တကူကြည့်လို့ရအောင်ကျွန်တော်တို့ရည်ရွယ်ပြီးတော့လုပ်ထားတာဗျ။
Okay ဆိုတော့ဟုတ်ကဲ့ရုံးမြင့်တန်ကြားလဲလွယ်လွယ်ကူကူကြည့်လို့ရမယ်ဒါမှမဟုတ်ရင်လဲဟိုရုံးမြင့်တန်ကြားမကြည့်နိုင်ဘူးဆိုရင်လဲသတင်းတွေကိုတော့အိမ်မှာဖွင့်ချလိုက်တာနဲ့ကျမတို့ရဲ့ဟိုတကယ်အင်တာနက်ပေါ်မှာတင်တဲ့သတင်းတွေကိုမြင်ပြီးတော့လွယ်လွယ်ကူကူဖတ်လို့ရတယ်ပေါ့နော်
ဟုတ်ပါတယ် तू ကသတင်းတွေကိုအချိန်နှိမ့်ပြောင်းလဲနေတဲ့သတင်းတွေအကုန်လုံးကို VOE app မှာအကုန်လုံးထည့်ထားတယ်အဲ့တော့အယုံမကြည့်ချင်ဘူးဆိုလဲအတန်ကြီးပဲနှောင်းအောင်လို့ရတယ်ရေဒီယိုပဲနှောင်းအောင်တဲ့သဘောပေါ့နော်ပြီးတော့အတန်အရန်ကိုကြည်လင်ပြတ်သားတယ်ဗီဒီယိုဆိုလဲကျွန်တော်တို့ကြည်လင်ပြတ်သားတဲ့quality နဲ့ကြည့်လို့ရတယ်မေးတာကြောင့်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစီသူရေဆိုတော့ကျမတို့ဒီနေ့တွေ့တဲ့အတိုင်းပဲပြည်သက်လည်းတော်တော်များပါတယ်အကုန်လုံးကျမတို့နဲ့ဓာတ်ပုံတွေရိုက်ကြနားပြီးတော့ခုလက်ဆောင်တွေပါတယ်ယူသွားတယ်ဆိုတော့ကျမတို့စီကိုရောက်နေတဲ့ဒီပြည်သက်တွေတွေကတယောက်ကိုမေးကြည့်ရအောင်ပါဒီမှာလူငယ်တွေလက်တွေ့ရတယ်လေဆိုတော့ဟုတ်ကဲ့မောင်လေးနာမည်ဘယ်လိုခေါ်လဲ
ရန်ငယ်အောင်ပါဟု
တ်ကဲ့ကိုရန်ငယ်အောင်ပါကျမတို့ရဲ့ VOE ပြည်သက်လား
ဟုတ်ပြောလို့ရပါတယ်ဟုတ်ကဲ့
ဆိုတော့ကိုရန်လေးအောင်ကြည့်တဲ့အခါမှာဟိုမတို့ဘယ်ကနေပြီးကြည့်လဲ TV ကနေကြည့်တာလား Facebook တို့ဘာလို့ကနေကြည
့် Facebook ကလည်းကြည့်ရ Radio လည်းနားထောင်တယ
်မတို့ရဲ့ဒီဟာတွေကြည့်တဲ့အခါမှာဘယ်ကနေကြည့်ရတာအကျိုက်ဆုံးလဲ
ဘယ်ကြည့် Facebook ကကြည့်ရတာအကျိုက်တယ်ဟာဆိုလွယ်တယ်ပေါ့နော်ဖုန်းနဲ့ဆိုတော့ကြည့်လို့လွယ်တယ်ပေါ့ဟုတ်ကဲ့
မတို့ကအခု VOE Mobile Application မိတ်ဆက်ပေးတဲ့ပွဲမှာအခုမောင်လေးက Application ထည့်တယ်ပေါ့နော်ဟိုဒီကနေပြီးဘာတွေရဖို့ပြောလဲတယ်လို့ Application ကိုထည့်လိုက်တာ
ဟုတ်တာပေါ့လွယ်လေကူကူနဲ့ကြည့်ရကြည့်ကြည့်လို့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ကဲ့ဟုတ်ကဲ
့အပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ဟုတ်ကဲ့ဆိုတော့ကျမတို့ကခုနကပြောတဲ့အချိန်မှာကျမတို့ရဲ့ပရိသတ်တွေကိုကျမတို့အမှတ်တရလက်ဆောင်လေးတွေလည်းပေးနေတယ်ဆိုတော့လက်ဆောင်ပေးရတာလည်းအဖွဲ့သားတွေကလည်းပြောကြတယ်ကျမတို့လက်ဆောင်ပေးတဲ့နေရာကိုသွားကြရအောင်ခဲ့လေ
ဟုတ်ကဲ့ကြည့်ကျမတို့ရေဘူးတို့တီးတို့ဘောပင်တို့လက်ဆောင်ပေးပါတယ်ကြည့်
ကြည့်ကြည့်အောင်
ဟုတ်ကဲ့ဒီမှာပါကြည့်
ကျမတို့ ဒါလေးတွေကိုလက်ဆောင်ပေးနေတာအဲ့တော့တော်ရရှင်နေနေနဲ့ကျမတို့ရဲ့ဒီရေဘူးလေးတွေလည်းအမှတ်တရတင်ထားလို့ရတယ်ဒီမှာလည်းကျမတို့ကဒီကျမတို့ရဲ့အဲ website ကိုရေးပြထားတယ်အဓိကကတော့ကျမတို့ရဲ့ဒီ internet ကနေပြီးတော့ထုံးလွှင့်မှုတွေတော်ရရှင်နေနေရာထဲမှာလွယ်လွယ်ကူကူနဲ့ပို့ပြီးပြန်ပွားအောင်လို့ဒီလိုမျိုးစီစဉ်လေးကိုတင်ဆက်ပေးတာပါရှင်ကျမရေးတနာကျော်ပါ
မအေးတနာကျော်သတင်းပေးပို့ထားတာပါ VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့ internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆံမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံမှာဥပဒေပြုပြီးရင်ဒီဥပဒေတွေရဲ့ထိရောက်မှုနဲ့ကောင်းကျိုးဆိုးဖြစ်တွေကိုပြန်လည်သုံးသပ်တဲ့စနစ်တစ်ခုလိုအပ်တယ်လို့အမျိုးသားလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါ်ထုမီကပြောပါတယ်ဒီအကြောင်းကိုမြမရေးဆွေးနွေးကမ်းမှာဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ
်။မင်္ဂလာပါရှင
်။ဟုတ်ကဲ့မင်္ဂလာပါ
။အခုဒေါ်ထုမေကျန်ကိုရောက်တုံးပေါ့နော်။အဲလွှတ်တော်လဲနားနေတုံးချိန်မှာဟိုပြီးခဲ့တဲ့ဂျွန်လ18ပေါ့နော်။အဲ့မှာတော့ကဒီ conference ညီလာခံတစ်ခုတက်တာကျွန်မတွေ့လဲရပါတယ်အဲ့ဒါကတော့ဒီ British အစိုးရရဲ့အထောက်ပံ့နဲ့နောက်ပြီးတော့ဒီ Westminster Foundation for Democracy လို့ခေါ်တဲ့ရန်ပုံငွေအဖွဲ့ကနေပြီးတော့ဟိုကမကထာလုပ်တယ်လို့သိရပါတယ်အဲ့တော့ဒီလိုမျိုး workshop တွေပေါ့နော်လုပ်ငန်းဒီအလုပ်ရုံဆွေးနွေးပွဲတွေလုပ်ကြတယ်နိုင်ငံတကာလည်းလာပြီးတော့ဟိုထောက်ပံ့ကြတယ်ပေါ့နော်မြန်မာနိုင်ငံ Democracy ပြည်ပြင်ပြောင်းလဲရေးခြေရောက်အောင်ဆိုပြီးတော့သဘောနဲ့ရည်ရွယ်ချက်နဲ့လုပ်ကြတာပေါ့ဒီလိုမျိုးဆွေးနွေးပွဲတွေတက်တဲ့အခါမှာဘလောက်အထိထိရောက်အောင်လုပ်ပေးနိုင်လိမ့်မယ်လို့ထင်လဲရှိတယ
်။ဒီ conference နဲ့ပတ်သက်ပြီးတော့ကျွန်မတူတယောက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့ဒီကိစ္စကိုကျွန်မသိသွားတယ်။အရင်တော့ကဥပဒေပြုတ်ပြီးလို့ရှိရင်ဒါဟိုလွှတ်တော်ကဥပဒေပြုတ်မယ်။အစိုးရကသမ္မတကလက်မှတ်ထိုးမယ်။ပြီးလို့ရှိရင်ပြည်သူကဒါဟိုကောက်ကွယ်တဲ့ဥပဒေတွေပြည်သူအကျိုးပြုဖြစ်လာမယ့်ဥပဒေတွေကိုကျွန်မယူဆခဲ့တယ်။နောက်ဥပဒေပြုတ်ပြီးတဲ့နောက်ပိုင်းကြာလို့ရှိရင်တော့ဒီဥပဒေမှာအနေကျအတားကျပြည်သူကဘလောက်ထိကောက်ကွယ်မှုပေးနိုင်တယ်လဲပြည်သူကဘလောက်အကျိုးသက်ရောက်မှုရှိနေလဲဆိုတာတွေကိုပြန်လေသုံးသပ်ဖို့ mechanism ပေါ့နော်ကျွန်တော်တို့နိုင်ငံမှာတော့မရှိသေးဘူးဆိုတော့၃နှစ်တာကာလမှာတော့ကျွန်မဒီလိုမျိုးအဲဒီ conference ကိုမတက်ဘူးဒီပထမဆုံးနေနဲ့တက်ရောက်ရတဲ့အတွက်ကြောင့်မလို့ဒါဟိုအတိုင်းအတာတစ်ခုထိလွှတ်တော်ကိုယ်စားလှယ်တွေကိုဒါဥတွေပြုတ်ပြီးလို့ရှိရင်ကြီးပဲထားရတာမဟုတ်ပဲねဥတွေပြုတ်ပြီးလို့ရှိရင်တကယ်ပြည်သူကိုအကျိုးသက်ရောက်မှုဖြစ်ရလားပြည်သူကိုအကျိုးပြုတ်တဲ့ဥတွေဖြစ်ရလားဆိုတော့ပြန်လေသုံးသပ်တဲ့ဟိုလုပ်ငန်းစဉ်တရက်နိုင်ငံတကာမှာလည်းဒီလုပ်ငန်းစဉ်ကိုကြင်ကြံကြတယ်ဒီအတွက်လည်းပြည်သူတွေပို့ပြီးတော့ကြိုးတရားမှုရကြတယ်အကျိုးပိုရကြတယ်လို့ကျွန်မလေ့လာခဲ့တယ်။ဒါပေမဲ့ဒါတော့ပထမဆုံးမြန်မာနိုင်ငံမှာ lunch လုပ်တဲ့အဲဒါ conference လို့ကျွန်မပြောလို့ရတာပေါ့ဟုတ
်။ဟုတ်ကဲ့ပါ။ဒါပေမဲ့ဥပဒေတွေကတော့ပြုတ်တာပြုတ်ရပြဋ္ဌာန်းတာတွေလည်းရှိရတယ်။ဒါပေမဲ့အဲ့ဒီဥပဒေတွေအတွက်ကိုဟိုတကယ်လိုက်နာကျင့်သုံးမယ်ဥပမာတရားဥပဒေစိုးမိုးရေးပေါ့ rule of law ပေါ့နော်အဲ့ rule of law ကို enforce လုပ်တဲ့နေရာမှာအခုဒီနိုင်ငံမှာတွေ့နေရတာအများသောအားဖြင့်ကတော့ဟိုနိုင်ငံရေးစိတ်ဆန္ဒအရာ political will အရာမဟုတ်ဘဲနဲ့ political agenda အရာပေါ့ကိုလှုပ်ချင်တဲ့ဟိုနိုင်ငံရေးဘက်ကနေပြီးအမျက်ထုတ်ဖို့ဆိုပြီးတော့လုပ်နေကြတဲ့လူတွေလည်းရှိတာပေါ့နော်အခုလောလောဆယ်ဖြစ်နေတဲ့အနေအထားဟိုကြည်ချင်းအဖြစ်ကိုသိနိုင်တာပေါ့အဲ့တော့ဥတွေတရားဥတွေစိုးမိုးရေးအပိုင်းမှာအားနည်းနေတဲ့နိုင်ငံလိုမျိုးဖြစ်နေတဲ့အခါကျတော့ဒီလိုမျိုးဥပဒေတွေကိုပေါ့နော်ဟိုပြည်သူ့ရောင်းမှာပြန်ပြီးတော့ဟိုစီကံတကြဖြစ်လာအောင်ပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်အနေတယောက်နေနဲ့ကိုယ့်ရဲ့မဲဆန္ဒနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုချပြဖို့များစဉ်းစားထားပါလဲ
ပြည်သူရဲ့စိတ်ဝင်စားမှုတွေသူရဲ့လိုအပ်ချက်ဖြစ်တယ်ဆိုသူရဲ့လိုအပ်ချက်ဒီအခုလောလောဆယ်မှာပေါ့နော်ကျွန်တော်တို့ဒီဟိုဥပဒေဆိုတဲ့အရာတဲ့ဖွံ့ဖြိုးရေးကိုသူတို့ပို့ပြီးတော့စိတ်ဝင်စားတယ်အဲသူတို့မှနေပြီးတော့အကြောင်းမရှိတာသူတို့စိတ်ဝင်စားတယ်သတ္တမိပညာတက်ဖြစ်မှာသူတို့စိတ်ဝင်စားတယ်သူတို့ကြောင်းသတ္တမိတွေကြောင်းသွားလို့ရှိရင်ဆရာမှမရှိတာသူစိတ်ဝင်စားတယ်လမ်းမကောင်းတာကိုစိတ်ဝင်စားတယ်အခုမိုးရသည်ဆိုလို့ရှိရင်ကျွန်မမဲဆန္ဒနေမှာလမ်းကသွားလို့မရတော့ဆိုဒီလိုမျိုးဟာတွေပို့စိတ်ဝင်စားတယ်ဒါကိုမပြောဘူးလားသူတို့အဲ့လိုမျိုးမေးတယ်ပြောတယ်ပြောရင်ဘာလို့အစိုးရမလုပ်လဲဒီလိုမျိုးပေါ့နော်ဆိုတော့ပြည်သူရဲ့လိုအပ်ချက်ကိုဖြစ်စေပေးဖို့ပဲသူတို့ကစိတ်ဝင်စားတယ်ဥပဒေဆိုတဲ့အရာထက်ပေါ့ဒါပေမဲ့ကျမကတော့တတ်နိုင်ဆုံးပြည်သူတွေကိုနေပြီးတော့တည်တည်ထိုက်တဲ့အရာတွေသိရမယ့်အရာတွေရကြေးဥမာအဖြစ်ကျမတို့ရူသားလွှတ်တော်ကပြတ်တန်းခဲ့တဲ့ရကြေးအုပ်ချုပ်ရေးမှုဆိုင်ရာရွေးချယ်ရမယ့်ဥပဒေဆိုလို့ရှိရင်ကိုယ်ကိုယ်တိုင်ရွေးချယ်ပိုင်ခွင့်ရှိတယ်ဘလို့ရွေးချယ်ရမယ့်သူတို့ဒီကိုယ့်ပေါ်မှာဘလောက်ထိအနီးဆက်ဆုံး government ဖြစ်တယ်ဘလောက်ထိကိုယ့်ပေါ်မှာနေပြီးတော့ကြိုးတရားမှုရှိတယ်ဆိုတော့အရှင်းပြရတယ်ပေါ့ဆိုတော့ကျမနေနေကတော့နှမျိုးနယ်ဖြစ်တော့တတ်ကြမလို့ဒီလွှတ်တော်နားတဲ့အခါပြန်တဲ့အခါကြာလို့ရှိရင်တော့တတ်နိုင်ဆုံးပြည်သူနဲ့ထိတွေ့တယ်ကျမလုပ်တဲ့ဘယ်အလုပ်မှမဆိုနေပြီးတော့ရှင်းပြတယ်ရတမရအချိန်မှာသူတို့စိတ်ဝင်စားသလောက် ပြောတင်ပြောထိုက်တဲ့အရာဆိုလို့ရှိရင်အကုန်လုံးပြည်သူကိုပြန်ပြောပြရတယ်ဆင်ဟု
တ်ကဲ့ပါဒီမှာကြားဘူးတော့ပေါ့နော်ဒီလွှတ်တော်ကိုယ်စားလှယ်တွေကိုတီးကြားဘတ်ဂျက်ချပေးတယ်လို့လည်းကြားဘူးပါတယ်ဒီလွှတ်ဒီနည်းမြေဟိဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရန်ပုံငွေချပေးပြီးတော့လုပ်တာရောရှိလားရှင
်အဲ့လိုမျိုးတော့မရှိပါဘူးရှင်ဟိုဟွာရန်ပုံငွေဆိုလို့ရှိရင်လွှတ်တော်ကိုယ်စားလှယ်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့ရန်ပုံငွေကပြည်ထောင်စုလွှတ်တော်ဆိုင်ရာဖွံ့ဖြိုးရန်ပုံငွေပါတမျိုးနယ်ကိုတင်းတထောင်ပေါ့နော်ပြည်သူ့လွှတ်တော်ကိုစတူးရဲရှိတဲ့နေရာဆိုလို့ရှိရင်မြို့နယ်အဲ330မြန်မာနိုင်ငံမှာ330ဆိုလို့ရှိရင်တမျိုးနယ်ကိုတင်းတထောင်ဒါကိုစီမံခန့်ခွဲပိုင်ခွင့်ရှိတဲ့အဝဋ္ဌတိမြို့သားလွှတ်တော်သို့မဟုတ်ပြည်သူ့လွှတ်တော်ကိုစတူးဖြစ်ရမယ်မြို့နယ်အုပ်ချုပ်ရေးမှူးကနေပြီးတော့ငွေကြေးစီမံခန့်စီမံခန့်ခွဲပိုင်ခွင့်ရှိတဲ့ဒွေးမှုဖြစ်ရမယ်ဆိုတော့ဒီလွှတ်တော်ကိုစဲများဒီဒင်းငွေကိုဒီ350ထက်မပိုတဲ့လုပ်ငန်းအပြည်သူကိုတိုက်ရိုက်အကျိုးပြုရမယ်အဲ့မှာလမ်းတရားရှိအဲ့လိုရရှိရေးအတွက်တကယ်ဒီငွေအနည်းနည်းနဲ့350ဒီအများဆုံးသုံးနိုင်တဲ့အမောက်ပါဒါလွတ်တော်ကိုယ်စားလှယ်ကိုပေးတာမဟုတ်ပါဘူးဒါပေမဲ့လွတ်တော်ကိုယ်စားလှယ်ကိုစီမံခန့်ခွဲပိုင်ခွင့်ပေးတယ်ပြည်တော်စုဆိုင်ရာလွတ်တော်ဖွံ့ဖြိုးရန်ပုံပဲဒါလွတ်တော်ကိုယ်စားလှယ်ရဲ့စီမံခန့်ခွဲပိုင်ခွင့်ရှိပါတယ်ရှင်ဒါတခုပဲရှိပါ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကဒီတနင်္ဂနွေလုံးနဲ့ခြုံပြီးကြည့်မယ်ဆိုလို့ရှိရင်ပေါ့နော်ဖွံ့ဖြိုးမှုအနည်းဆုံးနဲ့မှလည်းပါတယ်အဆင်းရဲဆုံးလို့လည်းပြောလို့ရတာပေါ့နော်အဲ့တော့ရခိုင်ပြည်နယ်မှာခုလက်ရှိပညာရေးနဲ့ပတ်သက်လို့ဒေါက်ထုမေအနေနဲ့ဘလောက်အထိများအတိုင်းအတာအထိဟိုကူညီပေးနိုင်တာရှိခဲ့ပါလဲရှင
်ဆိုတော့ကျွန်မအနေနဲ့ကတော့ကျွန်မမျိုးနယ်မှာကြောင်းလိုအပ်ချက်တွေဥမာအဖြစ်ဟိုအထက်တန်းအဆင့်လိုအပ်ချက်တွေရှိမယ်ဒီအနေအကြောင်းဆောင်လိုအပ်ချက်တွေရှိမယ်ဒါကိုအတက်နိုင်ဆုံးလို့ပြည်သူနဲ့သွားတဲ့နေရာရွာတိုင်းမှာဟိုကျွန်မကြောင်းကိုကြည့်တယ်အခြေခံကျန်းမာရေးရရှိရလားအတူတူဆီယမ်းမာရှိလားအခြေခံပညာရေးရရှိရလားကျောင်းတွေဆီယမ်းမာတွေရှိလောက်ပေါ့နော်များသောအားဖြင့်ကျွန်မစီကိုတက်လာတဲ့ကျောင်းတွေကကြာလို့ရှင်ကျောင်းသားများလို့ကျောင်းလိုအပ်ချက်ရှိတဲ့ကျောင်းတွေရှိတယ်အနေအကြောင်းဆောင်ဖြစ်နေလို့အနေအကြောင်းဆောင်မတက်တဲ့တော့တော်မလို့ဒီကျောင်းဆရာကြီးနဲ့တကွာရရွာပြည်သူလူထုကဒါကိုတင်ပြတာရှိတယ်ဆိုတော့ဒီအကျန်းပြင်းခြုံငုံကြည့်လိုက်လို့ရှင်တော့ဟိုကျောင်းလိုအပ်ချက်ကတာနိုင်ငံလုံးရှိကောင်းရှိနေမယ်ဒါပေမဲ့အစိုးရရဲ့ပို့ပြီးတော့အနေနဲ့အချက်ကဘာလဲဆိုလို့ရှင်သူ့ရဲ့ဒီအစိုးရမှနေပြီးတော့ဒီ admin ပေါ့နော်စီမံခန့်ခွဲတဲ့မြို့နယ်တိုင်းမှာလည်းမြို့နယ်ပညာရေးမှုတွေရှိရဲခရိုင်ပညာရေးမှုရှိရဲဒီပညာရေးမှုပညာရေးအများကြီးရှိရဲသားနဲ့သူကနေမစင်းတာလားနေစင်းမဲ့ဈေးစကားအများအစိုးရထောက်ပံ့မှုအားနည်းလို့လာတော့မပြောတတ်ပေမဲ့ဒီလိုမျိုးကြောင်းဆောင်လိုအပ်ချက်ကြောင်းအန်ဒီရဲ့ကြောင်းဆောင်ဖြစ်နေတာကြောင်းသားများနေတဲ့ဟာကိုလွှတ်တော်ကိုယ်စားလှယ်ပြောမှသိတာဆိုလွှတ်တော်ကိုယ်စားလှယ်ဒီပြည်သူနဲ့အမြဲတမ်းထိတွေ့နေကြောင်းမလို့သူတို့ပြောလိုက်တယ်ပြည်သူကပြောတယ်လွှတ်တော်မှာတင်ပြတယ်ဆိုတကြောင်းကိုသာတစ်ခါလွှတ်တော်မှာတစ်ခါမင်းမယ်ဆိုလို့ရှိရင်ကြောင်းဆယ်ကြောင်းဆိုလို့ရှိရင်ကျမမေးခွန်းကိုလွှတ်တော်ကိုယ်စားလှယ်ဒီ section တစ်ခုမှာ၅ခုပဲမေးရတယ်ဆိုကြောင်း၅ကြောင်းမေးတာနဲ့ကိုကျမရဲ့ကြံတဲ့ကိစ္စတွေလုံးလုံးမရတော့ဘူးဆိုတော့နိုင်ငံတနိုင်ငံလုံးအားနည်းနေတဲ့ဟာဒီဒီပညာရေးကဏ္ဍမှာသူတေသနာလုပ်ဖို့ဘယ်ကြောင့်မှာတော့ဘယ်ခုနှစ်လောက်မှာလူဦးရေအခုအနည်းဆုံးတော့ကျမတို့ basic line ချလို့ရတာကြလို့ရှင်2014အဲဒီသကောင်စင်းရှိတယ်သကောင်စင်းမှာလူကြီးဘယ်လောက်တိုးမှုရှိလဲအဲ့နေရာတွေကအမှဒွမ်းပြဆိုဘယ်လောက်တိုးလဲအန်းဆိုဘယ်လောက်တိုးလဲပြည်နေတဲ့တိုင်းတွေဘယ်လိုတိုးလဲဆိုတော့အပေါ်မှာ strategy plan ဆွဲရမှာသူအဲ့လိုမဟုတ်ဘောဘယ်နဲ့နေပြီးတော့ဒီမြန်မာစကားပုံအရဆိုလို့ရှိရင်ဟိုဆန်းစင်တာကျုံ့မွေးလိုက်တယ်လို့မျိုးပဲလွတ်တော်ကိုဆိုတာဒီနေရာမှာနေရပြောတယ်သူတို့ပြီးမယ်ဒီနေရာမှာလူတွေပြောမယ်ဆိုတော့နောက်ထပ်နေတဲ့လူကလိုတဲ့နေရာအများကြီးပဲလွှတ်တော်ကိုယ်စားလှယ်မရောက်တဲ့နေရာလည်းရှိမယ်။နောက်ဟိုမဆွေးနွေးတဲ့လွှတ်တော်ကိုယ်စားလှယ်ဒီပညာရေးကိုစိတ်ဝင်စားတဲ့လွှတ်တော်ကိုယ်စားလှယ်ရှိမယ်။အဲ့လိုမျိုး mega plan မထားဘဲနဲ့လွှတ်တော်ကိုယ်စားလှယ်ကဒီနေရာမှာဆ ਿਆ မလိုအပ်မှဒီနေရာမှာကျောင်းလိုအပ်မှဒီနေရာမှာအန်ဒီရဲ့ကျောင်းဆောင်ဖြစ်နေဆိုတော့ပညာရေးဝင်တည်ဌာနကလုပ်ပေးဖို့ကြိုးစားတာဒီမအောင်မြင်တဲ့ပညာရေးလမ်းကြောင်းကိုရှောက်လှမ်းနေတာ ਨੇ အတူတူပဲငွေတွေလည်းအများကြီးသုံးလာမယ်။အများဆုံးကတော့ကျမတို့ဒီလွှတ်တော်ကပေါ့နော်။ဟိုပညာရေးကိုဖျက်တောက်တာမရှိတလောက်ပဲကျန်းမာရေးကိုဖျက်တောက်တာမရှိတလောက်ပဲဒီပုံမှာပညာရေးဝန်ကြီးဌာနသည်တူတောင်းတဲ့အကြောင်းကိုတောင်းမှသူမဆောက်နိုင်ဘူးပြီးအောင်မဆောက်နိုင်ဘူးဟိုကျွန်မထင်ပါတယ်မကြခင်မှာဒါလည်းကျွန်မတို့ပထမအစီရင်ခံစာမှာလည်းပဲနေပြီးပညာရေးဝန်ကြီးဌာနကိုထောက်ပြတဲ့အစီရင်ခံစာတစ်စောင်ထပ်ဖို့ပါတယ်အဲ့ခါမှလည်းထောက်ပြတယ်သူ့ရဲ့ကျောင်းလိုအပ်ချက်သည်6000လို့ပြောတယ်ဒါပေမဲ့သူဒီနှစ်ဘတ်ဂျက်မှာ4000တောင်သူပြီးအောင်မဆောက်နိုင်ဘူးဆိုတော့သူ့ရဲ့ capacity နဲ့သူလုပ်တဲ့အလုံးတွေကနေပြီးတော့ဟိုလိုအပ်ချက်တွေအများရှိနေတယ်ပေါ့နော်ဒါကြောင့်မလို့တကယ်တမ်းမြန်မာနိုင်ငံပညာရေးတုတ်တက်မယ်ဆိုလို့ရှိရင်ပညာရေးဝန်ကြီးဌာနကို၌ကိုကတေချာအောက်ခြေကသူ့တည်တနာတက်ပြီးတော့မှသာနေပြီးတော့ဆောင်ရွက်ရမယ်ဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ဟိုပညာရေးကတော့မှအခြေခံမှာမဟုတ်ဘူးရှင်ဟု
တ်ကဲ့ပါအဲ့တော့အခုနောက်ဆုံးတစ်ခုမေးချင်တာကဘာလဲဆိုတော့အခုလောလောဆယ်ရခိုင်ပြည်နယ်မှာတွေ့နေရတဲ့ကြုံတွေ့နေရတဲ့အခက်အခဲအကျက်အတဲတွေပေါ့နော်အဲ့တော့ရခိုင်ပြည်နယ်တည်ငြိမ်အေဂျင်ရေးအတွက်ကိုထောက်ကူပြုကော်မတီတစ်ခုဖွဲ့ထားတာတွေ့ရပါတယ်အဲ့ဒီမှာလည်းမျိုးသားလွှတ်တော်ဒေါက်တာဦးအေးတောင်ကိုရင်ဦးဆောင်နေပါတယ်ဦးအေးတောင်ကိုရင်ကလည်းရခိုင်မျိုးသားတိုင်းရင်းသားတယောက်ဖြစ်ပါတယ်လက်နက်ကင်ပဋိပက္ခတွေကြားမှာမြေစာပင်ဖြစ်နေရတဲ့ဒီတိုင်းရင်းသားတွေဒုက္ခပေါ့နော်အဲ့တော့အဲ့ဒါကြီးနဲ့ပတ်သက်လို့မထုမီရဲ့အတွေ့အကြုံလေးပေါ့နော်မထုမီအဒီနဲ့ဟိုဘလို့များရှေ့ဆက်ပြီးတော့ကိုယ်တိုင်လည်းဘလို့ပေါင်ရင်ဖြည့်ရှင်းပေးနိုင်မယ်ဆိုတဲ့နေရာမျိုးလေးကိုပြောပြပေးပါလားရှင်
So အမှန်တကယ်ကဒီရခိုင်ပြည်နယ်မှာမဟုတ်ပါဘူးတော့เนาะတနိုင်ငံလုံးမှာကနေပြီးတော့လူလက်နက်ကင်ပတိပခနဲ့လုံပန်းလာတာဟိုကျမတို့မမွေးခင်လေးကလုံပန်းလာတာအခုတည်းကလုံပန်းနေတယ်နောင်နှစ်ပေါင်းများစွာလဲလုံမန်းနေစေဖြစ်မယ်လို့မြင်ရရဲ့လဲမြင်နေရတယ်ပေါ့ဆိုတော့ဒါကိုဖြည့်ရှင်းဖို့နီလန်းကိုနေပြီးတော့အခုလက်ရှိအာဏာရနေတဲ့အစိုးရရဲ့နောက်တစ်ခုကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့များရဲ့ဒါငញ្ញာရေးအရာကျွန်တော်တို့စကားပြောမှာဖြစ်ပါတယ်ဆိုငញ្ញာရေးအရာစကားပြောတဲ့ခါမှာလဲဒန်းတူရေတူစိတ်တက်ဒီအဖွဲ့ကြီးတွေကသူမဟုတ်နေပြီးတော့နိုင်ငံကိုအုပ်ချုပ်ဖို့လက်ရှိမှာနေပြီးအခွင့်အာဏာရနေတဲ့အစိုးရကို၌ကိုကတိုင်းရင်းသားတွေပေါ်မှာနေပြီးတော့ Federal လို့ဒီနှုတ်ကပြောင်းယုံလောက်နဲ့မရပါဘူးတကယ်တမ်းစိတ်စေတနာမှန်မှန်နဲ့ Federal ကိုတည်ဆောက်အောင်နောက်ကအနာဂတ် Federal လို့ပြောမဲ့အစားဒီနေ့ကစတဲ့ Federal ဖြစ်ရပါမယ်ဆိုဒီလိုမျိုးဖြစ်ဖို့ဆိုလို့ရှိရင်တိုင်းရင်းသားတွေကိုဒန်းတူညီမျှစွာဆက်ဆံဖို့လိုပါမယ်ဟိုရခိုင်ပြည်နယ်မှာအခြေချခွင့်လို့မပေးနိုင်ဘူးဆိုတော့ရခိုင်တပ်တော်ဒီရခိုင်ပြည်နယ်မှာအခြေချမယ်မွန်ဒီမွန်ပြည်နယ်မှာအခြေချမယ်။ရှမ်းဒီရှမ်းပြည်နယ်မှာအခြေချမယ်။ဒါဒီနေပြီးတော့ universal true ပါပဲ။ဒါအမှန်ကန်ပဲ။ပြီးဒီတိုင်းရင်းသားများဒီမိမိမွေးဖွားရမိမိဒေသမှာပြန်ပြီးတော့ဒါအခြေချရမှာဒီနေပြီးတော့ကျွန်တော်တို့တကဘာလုံးကလက်ခံရမယ်။အဲဒါအမှန်တရားဖြစ်ပါတယ်။ဟိုဒါကြောင့်မလို့နေပြီးတော့ကျွန်မအနေနဲ့ကတော့ဒီခန်ဒီဟိုအမှန်တကယ်ကဒီလက်နက်ကင်တစ်ခုတည်းကြောင့်မှမဟုတ်ပါဘူး။ဟိုကျွန်တော်တို့ဒီဘက်ဘင်္ဂလားဒေ့ရှ်နေဆက်အခြေအနေရလဲနေပြီးတော့တကဘာကတည်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့အင်မတန်စိတ်မကောင်းဖြစ်တာကဘာလဲဆိုလို့ရှင်ရခိုင်တို့ပြောလိုက်ပြီဆိုလို့ရှင်နောက်ပိုင်းနိုင်ငံတကာတန်းဝိုင်းမှာတွတ်ဆုတ်တာမျိုးပြီးလို့ရှင်ရခိုင်တွေကိုနှစ်ကိုကတစုံတစ်ခုကိုကျူးလွန်နေတယ်လို့မျိုးအထင်နဲ့အမြင်နေနဲ့နေပြီးတော့ဒီစဉ်းစားချက်တွေကျွန်တော်တို့နောက်မှာရခိုင်လူမျိုးတွေမျိုးဆက်တွေတဲ့တိတ်ကိုအနေကြီးမားပါတယ်။ဆိုတော့ကျွန်မစိုးရိမ်တာတစ်ခုကဘာလဲဆိုလို့ရှင်ဒီလိုမျိုးနောက်မှာကဘာကကျွန်တော်တို့ကိုအကြည့်ရောတတိပင်းတိုင်းရင်းသားတွေကကြည့်မဲ့အကြည့်ကနေပြီးတော့ဟိုမှန်ကန်ဖို့လိုပါမယ်။ဘာလို့မှန်ကန်ဖို့လိုလဲပြောလို့ရှိရင်ဒီစနစ်တွေဒီအခုပုံစံတွေအခင်းကျင်းတွေဖြစ်နေတာနေပြီးတော့ရခိုင်လူမျိုးတွေနဲ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။အုပ်ချုပ်သူများရဲ့တာဝန်ရှိတဲ့ကိစ္စတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာနေရတဲ့တိုင်းရင်းသားငယ်ပဲဖြစ်ဖြစ်အကြီးပဲဖြစ်ဖြစ်လူနည်းစုပဲဖြစ်ဖြစ်လူများစုပဲဖြစ်ဖြစ်တန်းတူရှိရပါမယ်။ဒါအခြေခံ principle ပါ။ဒီအခြေခံ principle ကိုတိစောက်နိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ငင်းချမ်းရေးစကားဝိုင်းမှာစကားပြောနိုင်ပါပြီ။ဆိုဒီလိုမျိုးမဟုတ်ဘဲနဲ့အဖွဲ့သေးလို့ဒါငင်းချမ်းရေးနေမျိုးမဟုတ်လို့ဒီလိုမျိုးစလို့မရပါဘူး။ဒါကြောင့်လဲမြန်မာနိုင်ငံရဲ့ဒီငင်းချမ်းရေးကအခြေအနေကမအောင်မြင်တာပါ။ဒါကြောင့်မလို့လက်ရှိမှာတော့အစိုးရဒီဂျားဝင်ဖြန့်ဖြေတဲ့ဒီ institution ဖြစ်ဖို့လိုပါမယ်။အဲ့လိုမှမဟုတ်ဘူးနဲ့အစိုးရဒီတစ်ဖက်ကတကယ်ကိုမြန်မာတက်မတော်ဖက်ကပဲရက်တည်မယ်ဆိုလို့ရှိရင်ဒီပင်တိုင်းရင်းသားတွေတစ်ဖက်ဖြစ်သွားနိုင်ပါတယ်။ဒါကြောင့်မလို့အဓိကအခြေခံမှုဒီဒန်းတူညီမျှမှုစိတ်ကိုအုပ်ချုပ်တဲ့လူမှာရောဒီမြန်မာတက်မတော်မှာရှိရမယ်။ဒီလိုမျိုးပဲတခြားကြံတဲ့လက်နက်ကင်တပ်ဖွဲ့များဒီလည်းပဲပြည်သူကိုမထိခိုက်နိုင်သောနီလန်နဲ့နေပြီးတော့ self-determination လို့ခေါ်တဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ကိုတောင်းရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လက်ရှိဖြစ်ပျက်နေတာနဲ့ပတ်သက်ပြီးတော့အရေးကြီးတာကတော့ဗာလဲဆိုလို့ရှင်ဒီအမိုးအကာအောက်ကိုဒီဒုက္ခတွေများစိဘေးဒုက္ခတွေများရောက်ရေးကပို့ပြီးတော့အရေးကြီးနေပါတယ်။နောက်တစ်ခုကနေပြီးတော့ဒီပြည်နယ်အစိုးရရဲ့ခဲလုံးမှုကအရန်ကိုအရေးပါပါတယ်။ဆိုတော့ကျွန်မသွားကြည့်တယ်မြင်ရတဲ့အလျောက်ကြလို့ရှင်တော့ပြည်နယ်အစိုးရရဲ့ဂရုစိုက်မှုကတိတ်အားနေတယ်ဟို action လုပ်မှုကလည်းတိတ်အားနေတယ်ဟိုဒါကိုကျွန်မတို့ခဲ့ရတယ်နောက်တစ်ခုကဒီရခိုင်ပြည်နယ်တင်ကြီးအေဂျင့်ရဲ့ committee နဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုလုတ်ပိုင်ခွင့်နဲ့ဒီအဖွဲ့ကိုလုတ်ဖို့ပေးထားတာကြာလို့ရှင်ကျွန်မတေချာလေ့လာကြည့်လို့ရှင်ဟိုလွတ်တော်ကိုယ်စားလှယ်ကိုပထမဆုံး initial စပြီးတော့ဒီအဖွဲ့ကိုစောက်ဖွဲ့ကလေးကမကျွန်မနာမည်ထည့်ထားတယ်ဒါပေမဲ့ကျွန်မလုံးဝမသိဘူးသူတို့လုတ်ရမဲ့လုပ်ငန်းစဉ်ကိုကြည့်လိုက်လို့ရှင်ကျွန်မမလုတ်နိုင်တဲ့ mandate တွေပါနေတယ်လွှတ်တော်ကိုယ်စားလှယ်ကျွန်မလွှတ်တော်ကိုယ်စားလှယ်ဒီအစိုးရကို check and balance လုပ်ရပါမယ်ဥပဒေပြုရမယ်ပြည်သူကိုကိုစားပြုရမယ်ပြည်သူအတွက်အစိုးရကိုနေပြီးတောင်းဆိုရမယ်အစိုးရမှားယွင်းနေတယ်ဆိုရှင်မှားယွင်းကြောင်းအစိုးရတက်เสียလို့ရှင်တက်မဲ့ကြောင်ကျွန်မပြောရမယ်ဒါပေမဲ့အမှဘာပါလဲဆိုလို့ရှင်လွှတ်တော်ကိုယ်စားလှယ်ကကျွန်မတို့ကနေပြီးတော့အစိုးရရဲ့မူဝါဒတွေကိုပြည်သူကိုရှင်းလင်းပြရမယ်ဆိုလို့ရှင်ဒီအဖွဲ့စီစောက်ဖွဲ့စီကလေးကဒီထဲမှာပါတဲ့ mandate တွေဟာအဖွဲ့ဝင်တွေမလုံနိုင်တဲ့မနေ့ကဖြစ်နေပါတယ်။ဒါကြောင့်မလို့ကျွန်မကတော့ပူပေါင်းဆောင်ရွက်မှုလောလောဆယ်တော့မရှိသေးပါဘူး။ကျေးဇူးတင်ပါတယ
်။မြန်မာနိုင်ငံမှာဥပဒေစိုးမိုးမှုအခြေအနေအစိုးရရဲ့တာဝန်နေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်ထွမေကိုဒေါက်ခင်စိုးဝင်းတွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ကြရတာပါ။ဒုတိယပိုင်းနိုင်ဝဲမှာတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မြမပြီမပေးစာများနဲ့အထူးခြားစံပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာစင်နိုင်ပါရဲ့ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာရီဝက်မှာတော့ပြည်ရင်းသတင်းသုံးသပ်ခြင်းနဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ဒီတစ်ပတ်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာလျှက်စစ်မီတာကဈေးနှုန်းတိုးမြင့်တက်မှတ်လိုက်တဲ့အပေါ်ကောင်းကျိုးဆိုးဖြစ်တွေကိုဆွေးနွေးတင်ပြမှာပါမန်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်အခုရပိုင်နိုင်ငံနဲ့အဟွမ်းလှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့သတင်းတစ်ပုဒ်ကတော့လျှက်စစ်ဓာတ်အားမီတာကဈေးနှုန်းတွေတိုးမြင့်တက်မှတ်လိုက်တဲ့သတင်းပါမီတာကဈေးနှုန်းနဲ့နောက်ဆုံးတိုးမြင့်သတ်မှတ်ခဲ့တာကတော့လွန်ခဲ့တဲ့9နှစ်ဝန်းကျင်သမရဦးသိန်းစိန်အစိုးရလက်ထက်မှာပါအဲ့ဒီချိန်ကမီတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်ခဲ့တာကြောင့်အခြေတင်အငင်းခုံအကြီးအကျယ်ဖြစ်ပွားခဲ့တယ်လို့ပြည်သူတွေရဲ့ဆန္ဒပြတာကိုလည်းရင်ဆိုင်ခဲ့ရပါတယ်အဲ့ဒီချိန်ကဖြစ်ခဲ့ပြက်ခဲ့တာကိုသင်ခန်းစာယူလိုက်တာလည်းဖြစ်နိုင်ပါတယ် NLD အစိုးရဟာလက်ရှိမီတာကတိုးမြင့်မဲ့ကိစ္စလွတ်တော်တွင်တင်အဆုံးဖြတ်မခံယူတော့ပဲအစိုးရအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနကထုတ်ပြန်ကြေညာတာမျိုးလုပ်ခဲ့ပါတယ်မိတာကတွေဘလောက်တက်သွားသလဲမိတာကတိုးမြင့်လိုက်တဲ့အတွက်ဘလို့ကောင်းကျိုးဆိုးဖြစ်တွေပေါ်ပေါက်လာနိုင်တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရုပတ်အဲ့ဒီကြောင့်လေ့လာကြည့်ကြပါမယ်
ဝင်းကြီးဌာနကလျှက်စစ်မီတာကတိုးမြင့်တက်မှတ်ဖို့တင်ပြတဲ့ကိစ္စကိုပြခဲ့တဲ့2019 April 17ရက်နေ့ကတည်းကအစိုးရအဖွဲ့အစည်းအဝေးကနေသဘောတူထားပြီးသားပါဒါပေမဲ့အဲ့ဒီအချိန်ကာလကသာမီတာကတိုးမြင့်မဲ့ကိစ္စကြီးညာလိုက်ရင်ပြည်သူတွေကြားစွန့်ညံပေါ်လောရိုက်သွားနိုင်ပါတယ်အကြောင်းကတော့ရာသီဥတုပူပြင်းရေအားလျက်စစ်ထုတ်ရာရေကာတာတွေမှာရေနေပြီးလျှက်စစ်အလုံးလောက်မထုတ်နိုင်ပဲအလှည့်ကျမီးပြတ်နေရတဲ့အခြေအနေဖြစ်နေလို့ပါပဲခုလိုမိုးနေနေရွာရေကာတာတွေမှာရေတွေပြည့်စပြူလာပြီးလျှက်စစ်မှန်မှန်ပြန်ထုတ်လာနိုင်တဲ့အခြေအနေမျိုးရောက်မှကြေညာခဲ့တာမို့တီတူရီရဲ့ဝေဖန်မှုတိတိတသားရော့ကျခဲ့တာဖြစ်နိုင်ပါတယ်နောက်တစ်ချက်ကတော့လျှက်စစ်မီတာကပြဿနာကိုအစိုးရတာဝန်ရှိသူတွေကလွှတ်တော်တွေမှာရောလွှတ်တော်ပြင်ပမှာပါကြဲကြဲပြန့်ပြန့်ပြောဆိုရှင်းပြအတိပေးတာတွေအတော်လေးခီးရောက်မှခုလိုမီတာကတိုးမြင့်မှုကြီးညာလိုက်တာကြောင့်လဲပြည်သူအများနားလည်မှုပေးနိုင်ကြတာဖြစ်ပါတယ်ဘလို့ပဲဖြစ်ဖြစ်မီတာကောက်ကိုတော့တိုးမြင့်တက်မှတ်လိုက်ပါပြီမီတာကတိုးမြင့်မှုနဲ့ပတ်သက်ပြီးဝန်ကြီးဌာနဟာအမျိုးအစားနှစ်မျိုးခွဲခြားတက်မှတ်ပါတယ်တာမန်ပြည်သူအများစုကြီးနဲ့သက်ဆိုင်တဲ့အိမ်သုံးမီတာတွေအတွက်အနည်းဆုံးတယူနစ်35ချက်ကနေကျပ်50ကျပ်80ကျပ်90ကျပ်110ကျပ်120 125ကျပ်စသဖြင့်သုံးဆွဲတဲ့မီတာယူနစ်အလိုက်နှုံးထား9မျိုးခွဲပြီးကောက်ခံပါတယ်။ဒါပေမဲ့ဒါကိုရှင်းရှင်းလင်းလင်းတွက်ကြည့်ရင်တော့လက်ရှိတလမီတာကကျပ်1000လောက်ပဲကုန်ကြနေတဲ့မီးသုံးဆွဲမှုအလွန်နည်းသူတွေကတော့မီတာကတက်မှာမဟုတ်ပါဘူး။ဒါပေမဲ့ကျပ် 3500 ဘူးလောက်ကျတဲ့သူတွေဆိုရင်တော့နှုံးထားတဲ့အရာကျပ်6050နဲ့နှစ်ဆနီးပါးကျတဲ့မှာဖြစ်ပါတယ်။ဒါပေမဲ့လက်ရှိမီတာကကျပ် 1000 3000နဲ့အဲ့ဒီအထက်သုံးဆွဲနေသူတွေကတော့ကုန်ကြငွေနှစ်ဆခွဲနီးပါးနှစ်ဆခွဲကျော်အထိကျတင်သွားပါလိမ့်မယ်။လက်ရှိရန်ကုန်လိုမြို့ပြင်ပတွေမှာနေထိုင်ကြသူအများစုဟာတစ်လမီတာကကျပ်1000ခန့်အထက်ရှိနေသူတွေမို့မီတာကနှစ်ဆကနေနှစ်ဆခွဲကျော်လောက်တက်သွားတယ်လို့ပြောနိုင်ပါတယ်။ မီတာကတက်နှုန်းမြင့်မားတယ်လို့မှတ်ချက်ချနိုင်ပါတယ
်။အိမ်သုံးမီတာတွေမဟုတ်တဲ့စက်မှုလုပ်ငန်းသုံးတွေအတွက်ကြတော့မီတာကအဲ့ဒီနှုန်းထားလောက်မတက်ပါဘူး။ငကိုကတယူနစ်85ချက်ကနေကျက်150အကြာအုပ်စု6စုခွဲခြားကောက်ခံနေရကနေနှုန်းထားအစ်စ်မှာတယူနစ်125ချက်ကနေကျက်180အထိအုပ်စု9စုခွဲပြီးကောက်ခံပါလိမ့်မယ်။ငကိုကတလမီတာကကျက်၄သိန်းကနေကျက်10သိန်းလောက်ကျသင့်နေတဲ့လုပ်ငန်းရှင်အငယ်စားလေးတွေကတော့မီတာက60ကနေ80ရာခိုင်နှုန်းအကြာမြင့်တက်သွားပါလိမ့်မယ်။ဒါပေမဲ့တလမီတာကကျက်သိန်း100နဲ့အထက်ကုန်ကျနေသူတွေကတော့မီတာက20ကနေ30ရာခိုင်နှုန်းကြားမှာပဲမြင့်တက်ပါလိမ့်မယ်။ပြောရရင်စက်မှုလုပ်ငန်းတွေအတွက်မီတာကဈေးနှုန်းသိမ့်မတက်ဘူးလို့ပြောနိုင်ပါတယ်။ဒါကလည်းငကိုသတ်မှတ်ထားပြီးသားမီတာကနှုန်းထားတွေကနည်းနည်းမြင့်နေတာကြောင့်လည်းဖြစ်နိုင်ပါတယ်။အခုလိုမီတာကနှုံထားတွေတိုးမြင့်သတ်မှတ်ရတဲ့နဲ့ပတ်သက်ပြီးအစိုးရဘက်ကတော့ရှင်းလင်းချက်တွေထုတ်ပြန်ထားပါတယ်။မီတာကနဲ့ပတ်သက်ပြီးထုတ်လုပ်မှုကုန်ကျစရိတ်များပြီးဖြန့်ဖြူးတဲ့နှုံထားနည်းနေလို့2016ဆက်ခွန်ဘန်ဒါနှစ်ကကျပ်ဘီလီယံ400ကျော်2018ဘန်ဒါနှစ်ကကျပ်ဘီလီယံ600ကျော်အရှုံးခံစိုက်ထုတ်ရတယ်လို့ဆိုထားပါတယ်။ဒီလိုအခြေအနေမှာလျှက်စစ်တာတိုးတက်ထုတ်လုပ်ဖို့ကြိုးစားလေလေအရှုံးပမာဏများလေလေဖြစ်နေတာကြောင့်အဲ့ဒီအခြေအနေကိုကုစားနိုင်ဖို့မီတာကဈေးနှုန်းတိုးမြင့်ဖို့လိုအပ်တာလို့ဆိုပါတယ်
။နောက်တစ်ချက်ကတော့လျှက်စစ်တအားတိုးတက်ထုတ်လုပ်ဖို့ရင်းနှီးမြှုပ်နှံမှုအသစ်တွေလိုအပ်ပါတယ်။ဒါပေမဲ့မီတာကဈေးနှုန်းနည်းပါနေရင်တွက်ချေကြိုက်မှာမဟုတ်တယ်လို့ဘသူမှရင်းနှီးမြှုပ်နှံခြင်းမှာမဟုတ်တယ်လို့အဲ့ဒါကိုကြော်လွှားနိုင်ဖို့မီတာကဈေးနှုန်းတင်ဆင်ရတယ်လို့ဆိုပါတယ်။နောက်တစ်ချက်ကနိုင်ငံမှာလျှက်စစ်တအားလိုအပ်ချက်အများကြီးရှိနေသေးတာပါ။နိုင်ငံသားရင်းနှီးမြှုပ်နှံသူတွေတောင်းဆိုသလောက်လျှက်စစ်တအားအပြည့်အဝထုတ်လုပ်မပေးနိုင်သေးပါဘူးနိုင်ငံတွင်းမှာလည်းအိမ်တောင်စုစုစုပေါင်းရဲ့44ရာခိုင်နှုန်းလောက်ကိုပဲလျှက်စစ်တအားဖြန့်ဖြူးပေးနိုင်ပါသေးတယ်အစိုးရရဲ့2030ရောက်ရင်တနိုင်ငံလုံးကိုလျှက်စစ်တအားအပြည့်အဝပေးနိုင်ဖို့ရည်မှန်းချက်ပြည့်မီရင်းမှာလည်းလျှက်စစ်မီတာကတွေတဘာဝကြကြသတ်မှတ်ဖို့လိုအပ်နေတယ်လို့ဆိုထားပါတယ်ဘလို့ပဲပြောပြောအစိုးရရဲ့အဲ့ဒီပြောဆိုချက်ကိုပြည်သူအများစုကြဲကြဲပြန့်ပြန့်သိရှိနေတာကြောင့်လွန်ခဲ့တဲ့9နှစ်တုန်းကဖြစ်ခဲ့သလိုအုံအုံကြွတ်ကြွတ်ဆန့်ကျင်တာမျိုးတော့မကြုံရသေးပါဘူး။ဒါပေမဲ့လည်းဝေဖန်မှုတော့အတော်များများရှိနေပါတယ်။အဲ့ဒါတွေကတော့အစိုးရအနေနဲ့မီတာကတက်သလိုလျှက်စင်မီမပြတ်အောင်လုပ်ပေးဖို့မီအာတက်လိုက်ကြားလိုက်အခြေအနေမျိုးမဟုတ်ပဲတည်ငြိမ်တဲ့မီအာနဲ့လျှက်စစ်ပေးနိုင်ဖို့ဆိုတာတွေတောင်းဆိုကြပါတယ်။ဘယ်နိုင်ငံနဲ့မှမတူမီတာကနှုံထအမျိုးမျိုးသတ်မှတ်ပြီးမျက်စိလည်အောင်လှုပ်ထားတာတွေကိုလည်းပြောင်းလဲသင့်တယ်လို့ဝေဖန်ကြပါတယ်။နောက်ထပ်ဝေဖန်ကြတာကတော့လျှက်စစ်တအားထုတ်လုပ်ရောင်းချရေးလုပ်ငန်းကိုအစိုးရကပဲလုတ်ကင်နေတာမျိုးမဟုတ်ပဲပြည်ရင်းဖြစ်စေနိုင်ငံတကာကိုဖြစ်စေလုတ်ကင်ခွင့်ပေးဖို့ဖြစ်ပါတယ်
။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့မီတာကတိုးမြင့်တာကိုကာကွယ်ပြောဆိုလိုက်ပြီးလက်ရှိအခြေအနေမှာပဲဒီယူနစ်ကျပ်130လောက်ရရင်လျှက်စစ်တအားထုတ်လုပ်ရေးကဏ္ဍမှာနိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေဝင်လာဖို့ကမ်းလှမ်းတာမျိုးတောင်ရှိတယ်လို့ပြောဆိုထားပါတယ်။အစိုးရရဲ့ခုလိုလျှက်စစ်မီတာကပြင်ဆင်သတ်မှတ်တာနဲ့ပတ်သက်ပြီးအမေရိကန်သံအမတ်ကြီးစကော့မာရှယ်ကတော့ထောက်ခံလိုက်ပါတယ်။သူကစီးပွားရေးလုပ်ငန်းတွေဝင်ရောက်ယင်းနှိမ့်မြှုပ်နှံမှုအတွက်လျှက်စစ်စွန့်ရင်လုံလုံလောက်လောက်ရဖို့လိုတယ်။နိုင်ငံအတွက်လည်းလိုတယ်။လျှက်စစ်စွန့်ရင်လုံလုံလောက်လောက်မရရင်ယင်းနှိမ့်မြှုပ်နှံလူသူတွေမှာအခက်အခဲရှိတယ်လို့ပြောဆိုခဲ့ကြောင်းပါ။
တင်စားဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အပြီးမှာမအေးတန်နာကျိုးစီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများခန္ဓာကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသတင်းတွေပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရနော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့အမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်ရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါတယ်။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့ line ပြောင်းသွားရတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျွန်မ သူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်ထဲပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါလေလို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOE တိုက်ရိုက်လေလံအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုက်ရိုက်လေလံအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေချပေးထားပါတယ်အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေလံအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါရစေ။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါရစေ။ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်လေးဆိုရင်တော့ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်တန်ကြားဆိုရင်တော့ရုပ်မြင်တန်ကြားကနေရောနောက်ပြီးတော့Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်စင်တော်ဆိုတဲ့တော်ရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများလျှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုရုခကိုငြိမ်းချမ်းစွာနေထိုင်ကြစီလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတရားတော်နဲ့အရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့တာယာအေးချမ်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ်ဗီဒီယိုကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOE Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOE ကိုအမှတ်ပေးသွားတာပါ။တိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါ။အားပေးလျက်ပါ VOE ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOE လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာတီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမှကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလို့ပါ VOE ကိုအမြဲတမ်းနားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်ကျွန်တော်က VOE BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOE ကို Subscribe လုပ်ထားတဲ့အတွင်းလည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလုပ်အားတဲ့အချိန်မှာနားဆင်နိုင်တာ VOE ကိုအမြဲတမ်းအားပေးနေပါရဲ့เนาะတဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနည်းပညာသစ်တွေပေါ်လာလို့ဟိုးအရင်တုန်းကသုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချန်ကိုထုတ်လွှင့်ပို့ပေးရတာမလို့ online ကနေပြီးတော့တိတ်မကျဲပြန့်သေးခင်တုန်းကဆိုရင်တော့ဒီကျမတို့အခုထုတ်လွှင့်ပေးနေတဲ့နိုင်ငံသားအနောက်နိုင်ငံတွေမှာနေကြတဲ့သူတွေဖို့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအေးရှားမှာရောက်နေတာအာရှဒေသကပဲဖမ်းယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အဆင်ပြေရာ ဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့လိုမျိုးတွေကိုတုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အဆင်ပြေသွားရပါတယ်ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတရာရှိခင်ချက်ချင်းစာလန့်ရေးပြီးတော့အကြောင်းကြားပေးပါအောင်လို့မှာခြင်းပါတယ်နော်အခုလိုမျိုးပလန်ပြီးတော့အကြောင်းကြားသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောခြင်းပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ။
အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေထက်ကစာရေးပုံမှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးရေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလှုပ်စေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်နော်စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့တော်ရရှင်နေတီသူတို့ရင်ဆိုင်နေရတဲ့နေစဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညီညီလေးပြောလာကြတာပါအဲ့ဒီစာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထင်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးကြပါတယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်တယ်ဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်ပါဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို့လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်စဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသို့နဲ့နှုတ်ထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မူရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်ရဲ့အစာရီမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်ဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ် email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်လေးစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုမြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်တောင်းထားတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့သောရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါတယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေတောင်းထားတဲ့သောရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင
်။အောင်မြင်ပါစေ၊အရာခတ်သိမ်းပျော်ရွှင်ပါစေ၊လူခတ်သိမ်းအကုန်။စံတရီအားလုံးပြည့်စုံမြော်လင့်ခြင်းများနဲ့ချက်တူနေထိုင်ရှင်တနိုင်ဘူး။今那歲你家的都亂成你世的那阿弟孤你陪媽妹的對你呀來嘛一度不阿娘婆你媽比媽三一子巴娘婆巴星你媽比媽大呀千米家巴星那龍那拉都娘都的的都婆孤星的巴绚烂千米地中地捏地也捏见西部你妈皮妈大的那家子家门对你妈皮妈大呀千米家巴西这龙大拉度娘都得的都婆孤星的巴绚烂千米地中地捏地也捏见西部
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်သလိုမျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကပူပွေလို့နေတဲ့တိုင်းချစ်လန်းနိုင်ဒီပဲဒီနေတို့ရှိနာကလန်းများလာပါစီဘူး今嘛三一十八年不八十你嘛皮嘛大呀千一家八十那楼那拉度娘就得得就挂过谁那把绚烂千一地总地一地一地间最不你嘛皮嘛大的那家子家
ဧတနာကျော်ရဲ့မြန်မာပြည်မှာပိစာများကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ American ပြည်အောင်စုနယူးယောက်မြို့ကလူအစည်းဆုံး Times Square မှာဂျိုဒန်လျှောက်စွန့်စားသူမောင်နှမနှစ်ယောက်25တက်အမြင့်ကနေဂျိုဒန်တန်းထဲပေါ်လမ်းလျှောက်ရင်းလမ်းခုလက်မှာပဲလူရှောင်ခဲ့ကြပါသလဲ။စင်ကာပူမှာတော့လူတွေလိုအဆူကောင်းပါတယ်ဆိုတဲ့ငှက်တွေရဲ့တီးအဆူပြိုင်ပွဲကျင်းပခဲ့တာပါ။
မခင်ပြူထွေးနဲ့ကိုငင်းညံတို့ကတင်ဆက်ပေးထားပါတယ်ရှင်အမေရိကန်နိုင်ငံနယူးယောက်မြို့က Times Square မှာဂျူဒန်လမ်းလျှောက်တဲ့မောင်နှမ၂ယောက်အချက်25ချက်မြင့်တဲ့ဒီထဲမှာဂျူဒန်လျှောက်ပြခဲ့ပါတယ်။ Nick နဲ့ Legenda Volunteer မောင်နှမ၂ယောက်ဟာအမြင့်ပေ250ကျော်မှာ19မီလီမီတာလောက်ပဲရှိတဲ့တန်ဂျူဒန်ပေါ်မှာမျက်နှာချင်းဆိုင်လျှောက်ခဲ့ကြတာပါ။မောင်နှမ၂ယောက်အလဲမှာဂျူဒန်လျှောက်ရင်တွေးဆုံကြတာဖြစ်ပြီးတော့တယောက်ပေါ်တယောက်နင်းကြော်ပြီးတစ်ဖက်ကိုရောက်သွားအောင်လျှောက်ကြရတာပါ။သူတို့နှစ်ယောက်လျှောက်ခဲ့တဲ့အကွာအဝေးကတော့ပေ1300လောက်ရှိပြီးနယူးယောက်မြို့တမန်ဝင်ဖြစ်ပါတယ်။2019ခုနှစ်ကဂျူဒန်လမ်းလျှောက်ရင်းအမြင့်ပေ30လောက်ကပြုတ်ကျဒဏ်ရာရခဲ့တဲ့မြမဖြစ်သူလီဂျာနာရဲ့ပထမဆုံးအမြင့်ဂျူဒန်လမ်းလျှောက်ပြတဲ့ပွဲဖြစ်ပါတယ်။သူတို့နှစ်ဦးဟာဆက်ကဂျူဒန်လမ်းလျှောက်ပြတဲ့မိသားစုကဖြစ်ပြီးတော့သူတို့ဟာမျိုးရိုးဆင်ဆက်90တိုင်တိုင်အခုလိုဂျူဒန်လမ်းလျှောက်ခဲ့ကြတာပါ။နိခာအရင်တုန်းကလည်းနိုင်ဂရာရေတကုန်နောက်ဂရန်ကန်ယွန်ကျောက်တွေကိုဖျက်ကျော်ဂျူဒန်လျှောက်ပြခဲ့ပူပြီးတော့မီးတောင်ရှင်ဘော်ကနေဂျူဒန်ဖျက်လျှောက်ဖို့လည်းစီစဉ်နေတယ်လို့ပြောပါရရှင
်စင်ကာပူနိုင်ငံမှာဒုငှက်ကြားသချင်းဆိုတဲ့ပြိုင်ပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်ဒေတာခေါ်မတ်ဘုတ်လို့ခေါ်တဲ့ဒီငှက်ကလေးတွေဟာသချင်းဆိုကောင်းတယ်လို့လူသိများပြီးတော့အကောင့်150လောက်ရှင်ပြိုင်ခဲ့ကြတာပါအနိုင်ရခဲ့သူကတော့စုတစိမ့်နဲ့ကြွားဝါခွင့်ကိုရရှိတာပါတိုက်တာအဆောက်အဦတွေကြားကမြေကွက်လက်မှာရှင်ပြိုင်ခဲ့တာဖြစ်ပြီးငှက်တွေအလုံးလှောင်အိမ်ထဲမှာထည့်ထားပြီးတော့ဝလုံးတိုင်ထိတ်မှာချိန်ထားတာပါပြိုင်ပွဲ၃မျိုးရှိပြီးတော့အတန်အနှိမ့်မြင့်ပေါ်မူတည်ပြီးခွဲခြားထားသလိုငှက်ကလေးတွေရဲ့တချင်းဆိုတန်ချိုတာမှုနဲ့အဆုံးသက်ပေါ်မူတည်ပြီးအမှတ်ပေးတာဖြစ်ပါတယ်အများသောအားဖြင့်ငှက်ပိုင်ရှင်တွေဟာအငိမ့်စားအသက်ကြီးပိုင်းတွေဖြစ်ပြီးအတန်သားတဲ့ငှက်ကလေးတွေရှာနိုင်တဲ့အပေါ်မှာလည်းဂုဏ်ယူကြတာဖြစ်ပါတယ်အဆိုပြိုင်ပွဲမှာဝင်ပြိုင်တဲ့ငှက်ကလေးတွေကတော့အတက်ငယ်ငယ်နဲ့ငှက်အထီးလေးတွေဖြစ်ကြပါတယ်ဒီငှက်ကလေးတွေရဲ့တချင်းဆိုတန်ဟာလူတွေနဲ့တူပြီးနားဆင်တဲ့လူတွေကိုတတ်တောင့်တတ်တာဖြစ်စေပါတယ
်ဂျပန်နိုင်ငံကပေါင်မုံဆိုင်တစ်ခုကတော့ပုံရိပ်ဖက်နည်းပညာကိုငွေရှင်းကောင်တာမှာသုံးနေပါတယ်အန်ဒါဆန်ကုမ္ပဏီကဖွင့်လှစ်တဲ့ပေါင်မုံအယောင်ဆိုင်တွေမှာသုံးတဲ့နည်းပညာကခွာဆွန့်လိုဘဂက်လိုပေါင်မုံတွေကိုအမျိုးအစားခွဲခြားသိနိုင်တာပါမုံတွေကိုဘေကရီစကန်နာဆက်ပေါ်တင်လိုက်တာနဲ့အယောင်တွေပုံစံတွေဖတ်ပြီးတော့ဘယ်လောက်ကြတဲ့နည်းဆိုတာကိုအလိုအလျောက်တွက်ချက်ပေးနိုင်တာပါဒီနည်းပညာကြောင့်ငွေရှင်းဖို့ကြာချိန်ကိုလျှော့ချပေးနိုင်ပြီးဆိုင်မှာရှိတဲ့ငွေရှင်းကောင်တာတစ်ဝက်လောက်ကိုလျှော့ချနိုင်ခဲ့တယ်လို့ကုမ္ပဏီတာဝန်ရှိသူတူကပြောပါတယ်ဝန်ထမ်းတွေအတွက်သာမကဈေးဝယ်သူတွေအတွက်ပါစိတ်ဖိစီးမှုကိုရော့စေပါတယ်လို့လည်းပြောပါတယ်ဂျပန်နိုင်ငံဟာ1980ခုနှစ်လောက်ကတည်းကအလုပ်သမားရှားပါးနေခဲ့တာဖြစ်ပြီးတော့အသက်အရွယ်ကြီးရင်လာတဲ့လူဦးရေကလည်းတဖြည်းဖြည်းတိုးလာနေတာပါ။ဒါကြောင့်အခုလိုနည်းပညာတွေကိုတည်ထွင်ပြီးလုပ်သားရှားပါးမှုကိုဖြည့်ရှင်းနေတာပဲဖြစ်ပါရဲ့ရှင်
။ကိုငင်းညနဲ့မခင်ပြူထွေးတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့သတင်းချင်းချင်းကိုကိုရန်နိုင်ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာထောင်ထဲမြောက်ကိုရီးယားနိုင်ငံသားကစစ်မဲ့ဆုံးတွင်မြောက်ကိုရီးယားနိုင်ငံဘက်ခြမ်းကိုတွားရောက်ခဲ့ပြီးတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့ပါတယ်။ဒါကြောင့်သမ္မတထရမ့်ဟာအမေရိကန်သမ္မတဖြစ်တော်ဝန်ထမ်းဆောင်နေရင်းမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်လာပါတယ်။သမ္မတထရမ့်ဟာနိုင်ငံသားရေးဆွဲထားတဲ့နယ်စပ်မြင့်ကိုဖျက်ချဝင်ရောက်ခဲ့ပြီးတော့နယ်စပ်ကပန်းပေါင်းကြုံချီးရွာမှာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့လက်ဆွဲနှုတ်ဆက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်တော့နိုင်ငံကောင်ဆောင်နှစ်ယောက်ဟာတောင်ကိုရီးယားနိုင်ငံဘက်ခြမ်းကိုပြန်ပြီးတော့ဝင်ရောက်ခဲ့ကြပါတယ်သူတို့နှစ်ဦးကြာတည်တံ့တွေ့ဆုံမှုကမိနစ်50လောက်ကြာမြင့်တယ်ဆိုပြီးတော့လည်းသိရပါတယ်ခင်ဗျာမြန်မာနိုင်ငံကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကစစ်တိုင်းဌာနချုပ်နယ်မြေ၅ခုမှာနောက်ထပ်နှစ်လကြာအပြစ်ခတ်ရဲဆဲသွားမယ်လို့မြန်မာတပ်မတော်ကဒီကနေ့ညင်ညာလိုက်ပါတယ်တပ်မတော်ကဝဲဦးစီးချုပ်ရုံကဒီကနေ့ဇွန်လ30ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့ညင်ညာချက်မှာတော့တိုင်းပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တပ်မတော်အနေနဲ့ထိရောက်စွာဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့အပြစ်ခတ်ရဲဆဲရေးကိုနောက်ထပ်နှစ်လတွင်းပြီးတော့လာမယ့်31ရက်နေ့လာမယ့်ဩဂတ်လ31ရက်နေ့ထိရက်ဆဲလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲပြည်တော်စုငင်းငယ်ရင်းနဲ့ပြန်လဲသိမြင်ရေးဘူဌာန UPDJC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဒီနေ့တွေ့ဆုံပြီးတော့မကြခင်သတင်းပတ်တွေအတွက်ဆွေးနွေးမှုတွေဆက်လုပ်ဖို့အစီအစဉ်ရှိတယ်လို့ဒီဆွေးနွေးပွဲမှာပါဝင်သူတဦးက VOE ကိုပြောပါတယ်။ဒါပေမဲ့ဘယ်နေရာဘယ်အချိန်မှာတွေ့မယ်ဆိုတာတော့အတိအကျမသိရသေးပါဘူးခင်ဗျာ
။သတင်းချင်းချုပ်ကိုကိုရဲနိုင်ကပြောပြပေးခဲ့တာပါ။ ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ1925 32ဒုကနေအတန်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.